မေရိကန်နိုင်ငံမှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အင်မီရောမှာတာဝန်ထမ်းဆောင်ဖို့အတွက်သတင်းပတ်အနှဲငယ်ပဲလိုတော့တဲ့အချိန်မှာ IAEA ရဲ့ပြည်ပြည်ဆိုင်ရာအမှုမြွှန်းရေးအေဂျင်စီအကြီးအကဲရာဖဲလ်ဂရော့စီဟာတဟီရမ်မှာအီရန်နိုင်ငံခြားရေးဝန်ကြီးအဘတ်အာရာချီနဲ့အီရန်နျူကလ িয়ার အရေးရှုံ့နေဖို့အတွက်ကြေညာပွဲနေမှာတွေ့ဆုံခဲ့ပါတယ်2018သမ္မတတက်တန်းတုန်းကထရန့်ဟာ2015အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးအီရန်ပေါ်မှာအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့တာဖြစ်ပါတယ်တဟီရန်ကိုဗော်တဘူးနယ်မှာရောက်သွားတဲ့ IAEA အကြီးအကဲဂရော့စီဟာအီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံရေးရာထိတ်တန့်အကြီးအရာရှိကြီးတွေနဲ့နှိမ့်နှဲမှုတွေလှုပ်ဆောင်မှုရှိတယ်လို့အီရန်အစိုးရ IRNA သတင်းမှာဖော်ပြပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးအာရာချီဟာ2015အီရန်နျူကလ িয়ার စားချုပ်မှာအီရန်ဘက်ကနေပြီးတော့ဥဆောင်နှိမ့်နှိုင်းခဲ့တဲ့အတွက်သူနဲ့ဆွေးနွေးဖို့အဓိကလိုအပ်နေတယ်လို့ဂရော့စီကလူမှုမီဒီယာ X မှာရေးပါတယ်။အာရာချီကလည်းအခုတစ်ဆုံဆွေးနွေးမှုဟာတိတ်ကိုအရေးကြီးတယ်လို့ဖြောင့်မြတ်မှုလည်းရှိချောင်းနဲ့အီရန်ဘက်ကဒီနျူကလ িয়ার NPT သဘောတူညီချက်အတိုင်းလိုက်နာမယ်လို့ပြောပါတယ်။ဒါပြန်အီရန်ဟာသူ့ရဲ့ငြိမ်းချမ်းစွာအသုံးပြုမဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးနှိမ့်နှိုင်းရေးစပွဲဝင်းကနေဘယ်တော့မှထွက်သွားတာမရှိကြောင်းနဲ့အခုတွေ့ဆုံမှုကနေအီရန်ကချစ်ကြည်စွာနဲ့ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့နှစ်ဖက်သဘောတူခဲ့တယ်လို့လူမှုမီဒီယာမှာရေးပါတယ်။